ိုင်းနိုင်ငံမှာအရက်ဘက်ပရိုက်တောက်အဖွဲ့စည်းတဲ့မှတ်ပုံတင်ခွင့်ဆိုင်ရာဥပဒေကြမ်းကြောင်းထိုင်းနိုင်ငံမှာအခြေဆိုင်တဲ့မြန်မာသတင်းသမားတွေမြန်မာရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေလုပ်ငန်းဆက်လက်လက်ပတ်နိုင်ရေးအခက်အခဲတွေ့နိုင်တယ်လို့ဥပဒေပညာရှင်နဲ့ဒေသသုံးသပ်သူတွေကပြောဆိုပါတယ်ထိုင်းအစိုးရလွှတ်တော်ကိုအော်တိုဘာလာမှာတင်ပြအဆိုပြုခဲ့တဲ့ The Association of Foundation Bill ဥပဒေမူကြမ်းဟာအမျိုးသားလုံခြုံရေးလိုအပ်ချက်ကြောင့်ဖြစ်တယ်လို့ထိုင်းအစိုးရဘက်ကတော့ပြောဆိုထားပါတယ်အဆိုပြုထားတဲ့ဥပဒေအရပရိဟိတအဖွဲ့တွေထိုင်းနိုင်ငံသားဝန်ထမ်းအနည်းဆုံး30ခန့်ထားဖို့လိုအပ်ပြီးပြည်ထောင်ဝန်ကြီးဌာနအောက်မှာမှတ်ပုံတင်ရမယ်လို့ဆိုပါတယ်ဖောက်ပြတဲ့အဖွဲ့အစည်းတွေကိုဒေါ်လာ3000အထိတန်ငွေချမယ်လို့လည်းဖော်ပြထားပါတယ်တခြားတရားဝင်စာရွက်စာတမ်းနဲ့လုံထုံးလုံနီးဆိုင်ရာတင်ကြတဲ့စီမင်းဥပဒေတွေလည်းအဆိုပြုထားပါတယ်လူ့အခွင့်အရေးအဖွဲ့တွေကတော့ထိုင်းနိုင်ငံဟာဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေမှာလို့အရက်ဖက်အဖွဲ့အစည်းတွေပေါ်တင်ကြတဲ့စီကနေကန့်တက်လာနေပြီးဒီဥပဒေကြောင့်ထိုင်းနိုင်ငံမှာအခြေဆိုင်တဲ့မြန်မာနိုင်ငံကိုအတန်လွင့်နေတဲ့လွတ်လပ်တဲ့သတင်းဌာနတွေပိတ်ပင်ရနိုင်ခြေရှိတဲ့ဆိုပြီးဆွေးမှုရှိနေပါတယ်ဒါတင်မကမြန်မာအရေးလှုပ်ဆောင်နေကြတဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုဆွတ်ဖက်တာဖျက်သိမ်းတာတွေအထိလှုပ်လာနိုင်တယ်လို့လေ့လာသူတွေကပြောဆိုထားပါတယ်